Bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မမ COVID-19 ကာယောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုဆက်သွယ်မေးနိုင်တဲ့ call center ကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကဖွင့်လှစ်ထားပါရစေ။ COVID ရောဂါလက္ခဏာတွေ၊ကူးစက်နိုင်တဲ့နည်းလမ်းတွေ၊ကာကွယ်နိုင်မဲ့နည်းလမ်းတွေအပြင်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အသွားအလာကန့်သတ်ချက်တွေအကြောင်းရောဂါပိုးကူးစက်မှုနောက်ဆုံးအခြေအနေတွေအကြောင်းကိုစေတုဒေသနာဦးစီးဌာနမှ National Call Center ဖွင့်ပြီးတော့အခမဲ့ဖြေကြားပေးနေတာပါ။စေတုဒေသနာဦးစီးဌာနနဲ့မြန်မာနိုင်ငံဆရာဝန်အသင်းတို့ကစေတနာဝန်ထမ်းဆရာဝန်တွေကမနေ့၈နာရီကနေည၈နာရီအထိတနေ့ကို၁၂နာရီဖြေကြားပေးနေကြပါတယ်။အမေးများပြီးမဖြစ်မနေသိရှိထားတဲ့ COVID ရောဂါနဲ့ဆိုင်တဲ့ကျန်းမာရေးအသိပညာပေးသတင်းအချက်အလက်တွေကိုလည်းဆက်နဲ့အလိုအလျောက်ဖြေကြားပေးနေပါတယ်။ April 9ရက်နေ့ကစတင်ဖြေကြားပေးနေတဲ့ National Call Center မှာမေးခွန်းတွေကိုဖြေနိုင်ဖို့ဘလို့အသေးအချာပြင်ဆင်ထားတယ်ဆိုတာကိုစေတုဒေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုရှင်းပြပါတယ်
။ဟိုယောဂါနဲ့ဆိုင်နေပေါ့နော်စီးပညာဆိုင်ရာအချက်လက်တွေကိုကျမတို့ယူမှရှိတယ်ဆရာဝန်တွေကအဖွဲလေးတွေခွဲပြီးတော့ဥပမာပေါ့ COVID-19 ဆိုတာပါလဲဆိုတာနဲ့ပတ်သက်လို့ရှိရင် International ကအချက်လက်တွေအကုန်လုံးကျမတို့ရှာရဲယူတယ်confirm လုပ်တဲ့အိမ်မှာသက်ဆိုင်ရာပညာရှင်တွေအကုန်လုံးပါတာပေါ့ကျွန်တော်တို့အဖွဲ့မှာဟို microbiologist တွေမျိုးတွေပါတယ် pathologist တွေပါတယ်ကျွန်တော်တို့ public health specialist တွေပါတယ်ပေါ့နော်ခန္ဓာပေါင်းဆိုရင် specialty တွေအကုန်လုံးပါကြတယ်ပါကြပြီးတော့ခေါင်းစဉ်တွေခွဲပြီးကျွန်တော်တို့ဒီကိုမေးနိုင်တယ်မေးဖို့နေပြီးတော့ကျွန်တော်တို့ဘက်ကပြန်ဖြေရမယ် standard answer တွေပေါ့ယောဂလက္ခဏာနဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်လိုမေးရမလဲဘယ်လိုကြည့်မလဲဆိုတာကိုညှိနှိုင်းရတယ်ပေါ့နော်နောက်တစ်ခုက prevention and control နဲ့ပတ်သက်တာလေတောင်မျိုးကြီးဆိုရင်လည်းကျွန်တော်ဟိုဒီပိုးကပဲနေရာမှာဘလောက်တက်ရှင်နေဆိုတာအစတစ်ခါတည်းမှာဒီလူဆိုတာပြောတဲ့ချက်လက်တွေပဲဖြစ်ဖြစ်တစားသိပြမြင်ရရှင်နေရာရှာဒီလူချက်လက်တွေပဲဖြစ်ပြောင်းပြောင်းသွားတာရှိရပေါ့နော် update ဖြစ်ဖြစ်သွားတာရှိရအဲ့ဒီအတွက်ကျွန်တော်တို့ရရှာရတဲ့ပေါ့အချက်လက်တွေအမှန်တည်းဖြစ်အောင်လို့နောက်ပြီးတော့ကျွန်တော်တို့ကြည့်နေရမှာအကုန်လုံးကအတူတူတပြေးညီဖြစ်နိုင်အောင်လို့အတွက်ရှာရတယ်ပေါ့နော်နောက်ပြီးတော့ဟိုသူတို့ချက်ဆက်သွယ်ဆောင်ရလို့ရမယ်ပုံနေပေါ့ဘယ်ကြောင့်ညာနဲ့ပတ်သက်ရင်ဘယ်ဌာနဟောဘယ်လိုဆက်ရမလဲဆိုတဲ့အမျိုးပေါ့ခေါ်ဆိုရတဲ့ဖုန်းနံပါတ်ဒီစူးစမ်းလာမျိုးတွေလည်းကျွန်တော်တို့လုပ်ရတယ်ပေါ့နော
်အဲ့လိုမျိုးဒီတနိုင်ငံလုံးအတိုင်းအတာနဲ့ call center ဖွင့်ထားတဲ့အခါမှာပေါ့နော်ဒီဆက်သွယ်လာတဲ့လူတွေကရောဘယ်လိုအကြောင်းအရာတွေသူတို့အဓိကမေးကြပါလဲရှင်ဟုတ်ကဲ့
အဲ့တော့သူတို့အဓိကမေးကြတဲ့အကြောင်းအရာတွေမှာ prevention and control ထိန်းချုပ်တာနဲ့ကာကွယ်ရတဲ့ပတ်သက်တာတွေတော်တော်မေးတယ်ပေါ့နော်နောက်တစ်ခုက transmission နဲ့ပတ်သက်တာလည်းမေးတယ်။နောက်တစ်ခု quarantine နဲ့ပတ်သက်တာလည်းတော်တော်မေးတယ်။သူတို့ရဲ့ရောက်မှာ quarantine လုပ်ထားရတဲ့ပတ်သက်တဲ့အကြောင်းအရာကိုမေးတာပြောတာရှိတယ်။နောက်တစ်ခုသူတို့ရန်စိတ်ဝင်စားတာတွေက current update တွေပေါ့။ COVID-19 case ရဲ့ update တွေကိုအစပိုင်းတော့ဆိုသူကလူနေသေးတဲ့အခါကျတော့သူက case number တွေနဲ့ကိုမေးတာ။ case number ဘယ်လောက်ဘယ်လောက်နဲ့ဆိုကျွန်တော်ကဒီ case number တွေကိုအစကောဟိုကလုပ်ထားတယ်၊ note down လုပ်ထားတယ်၊တတိယကြည့်ကြတာဒီကောကျွန်တော်တို့က update ဟုတ်အသိစီနေအောင်ထုတ်ထားရပေါ့ကျွန်တော်တို့ဖြည့်နေတဲ့အချိန်မှာလည်း MOE ဆက် website ကနေ update တွေအကုန်လုံးကျွန်တော်ဖွင့်ထားအောင်เนาะတယောက်ချင်းစီကသူရှိမှရှိရဲ့ laptop မှာဒါတွေကကြည့်လို့ရတယ်ရှာလို့ရတယ်ဆိုတော့အဲ့ဒီက update တွေအကုန်လုံးလည်းသူကမေးရဲ့เนาะနောက်တချို့ကကြတော့သူရဲ့တချို့တော့ဒီအချိန်မှာနေမကောင်းဖြစ်တယ်ဟိုမှာနာစီဆောင်ဆိုးဖြစ်တယ်အဲ့ဒါလေးတွေဒီဘယ်လိုမျိုးဖြစ်နိုင်ပလဲဒါ COVID ကိုဖြစ်နိုင်ခြင်းရှိရလားသူတို့ဘယ်လိုလုပ်ရမလဲဆိုတာမျိုးတွေနေရရှိရပေါ့เนาะဒီချူနေနေရတော့ vaccine နဲ့ treatment ကြောင်းမိတယ်ပေါ့
အဲ့လိုမျိုးပေါ့နော်ဆက်သွယ်လာတဲ့သူတွေထဲမှာခုနကတော့လို့ပြောသူတကယ်ပဲသူတို့သိကြံလို့ဆက်သွယ်လာကြတယ်ဒါပေမဲ့အဲ့ထဲမှာလည်းတကယ်နေမကောင်းဖြစ်တဲ့သူပါတယ်ဆိုရင်သူတို့ကိုဒီဆက်ပြီးတော့ကုသနိုင်အောင်ရောသက်ဆိုင်တဲ့ဆေးရုံဆေးခန်းတွေနဲ့ဆရာမတို့ဘက်ကချိတ်ဆက်ပေးတာမျိုးအလုပ်လာရှင
့်အဲ့သူရဲ့သူပြောတာပေါ့တော့အများကြီးမူတည်တယ်ပေါ့နော်ဥပမာပေါ့အဲ COVID နဲ့မဆိုင်ဘူးလို့တိကျလောက်တဲ့ symptom မျိုးလေးပြောတာကြာနော်ကျွန်တော်တို့လည်းဟိုအကုန်လုံးဆရာဝန်ကြီးနဲ့ကြည့်နေတာဖြစ်တဲ့အတွက်ဒါမျိုးဆိုရင်တော့သူဟို counseling သဘောမျိုး counseling ဆိုတာတိတ်သူစိတ်ပြေချမ်းသွားအောင်လို့ပေါ့နော်ဒီလိုဒီလိုကတော့ဒီလိုယောဂလက္ခဏာနဲ့ဘယ်လိုမှတော့မတူဘူးဆိုတဲ့အမျိုးနဲ့ကျွန်တော်တို့သွားရတယ်ပေါ့နော်တချို့လူကတကယ်ကိုအဲ့လိုပြောရင်းနဲ့စိတ်ပူနေတယ်သူကနော်စိတ်ပူနေတဲ့အမျိုးဆိုရင်တော့ကျွန်တော်တို့ကသူရှိနေတဲ့မျိုးနဲ့ဒီသားကဆေးရုံဆေးရုံသွားဖို့ကျွန်တော်တို့ညွှန်ကြားရတယ်ပေါ့နော်တခါတရံမှာတော့တခါတော့ကြုံရအင်းကျမတို့ဖြစ်နေညီမလေးတယောက်ကပဲသူကိုယ်တိုင်အဲ့ဒီမျိုးကမျိုးနဲ့ကျမရဲ့ဦးစီးဌာနကိုနောက်ဖုန်းဆက်ပြီးလိုက်တဲ့အင်းမျိုးသမီးဖုန်းနံပါတ်လည်းပြီးပြီးအဲ့လိုလုပ်ပြီးလိုက်တာမျိုးတော့ရှိတယ်ဒါပေမဲ့ အမြင်နဲ့တော့ကျမတို့ကအလိုကိုကိုယ်တိုင်ဖုန်းဆက်ပြီးလုပ်ပြီးရမှာမလုပ်နိုင်ဘူးကြမ်းမဲ့သူတို့ကတော့သူတို့ဖုန်းနံပါတ်လိုချင်တယ်ဘယ်မျိုးပဲမျိုးပါပါသူတို့ကျမရဲ့ဌာနကိုသွားချင်တယ်သူတို့ဆက်သွယ်ချင်တယ်လို့ဆိုရင်ကျမတို့အဲ့ဒါတွေအရောပေးတယ်ပေါ့နော်ပြောပို့ပေးတယ်ပေါ့
ဆိုတော့အဲ့လိုမျိုးဆရာမတို့ call center လုပ်တဲ့အခါမှာရောဘယ်လိုအခက်အခဲရောရှိလားရှင့်ဖြစ်ရဲ့ဟိုမေးခွန်းမေးတဲ့ဘက်မှာပဲဖြစ်ဖြစ်ဟိုဖြစ်ဆိုတဲ့ဘက်မှာပဲဖြစ်အခက်အခဲတွေ့ရလား
အခက်အခဲရှိပါတယ်ကျမအခက်အခဲလေးရမပြောဝင်ပါကျမတို့လမ်းနေတဲ့အချိန်မှာအခွဲလေးခွဲပြီးတော့သွားနေရပေါ့နော်နည်းနည်းရှင်းနာရမယ်နည်းလည်းနှစ်နာရီမှာ duty တအုပ်ဆုံးရှိတယ်နည်းလည်းနှစ်နာရီရမယ်ရရှင်းနာရီတတုံးရှိတယ်ပေါ့နော် auto reply ဒီလေတရားရှိတယ်ပေါ့နော်တကယ်နေပါတော့ဒီရမယ်ဒီကုနေပါဒီရမယ်ဆိုမယ်တကယ်တော့သူကဆရာဝန်နဲ့တိုက်ရိုက်ပြောရတာကိုကြိုက်ကြတယ်သူက zero နဲ့ဆရာဝန်တိုက်ရိုက်ခေါ်ပြီးမေးရရလဲအများကြီးဖြစ်ရတာပေါ့နော်ဒီနေ့တနေ့ကို duty ဆိုင်လို့ဆိုရင်ဒီ1500လောက်ဖြစ်ရတယ်ပေါ့နော်ကောပေါင်း1000ကျော်ဖြစ်ရတယ်ပေါ့အဲ့မှာအခက်အခဲတစ်ခုကတော့ပါလဲဆိုတော့သူ့ကိုပြင်ပြင်ပန်းနဲ့ဘယ်လိုလဲဖြစ်အဲ6နာရီလုံးကိုပြန်ပေးအောင်ဖြေနေရတဲ့အချိန်မှာနောက်ဆက်တဲ့ call လေးတွေဝင်လာကျွန်တော်တို့၄ရက်မြောက်၅ရက်မြောက်လောက်ကနေစတယ်ပေါ့အခုဓာရီကလည်း free call ဖြစ်တယ်သူတို့ဘက်ကပတ်စံကုန်ကြမှုရှိပေါ့နော်စရန်ကဆိုတော့ကျွန်တော်တို့အချိန်ကိုတတ်မှတ်မထားဘူးခေါ်ချင်တဲ့လောက်ခေါ်မေးချင်တဲ့လောက်မေးလို့ရတာဖြစ်တဲ့အတွက်တချို့တွေ10မိနစ်15မိနစ်မိနစ်20မေးနေတာလည်းရှိတယ်ပေါ့နော်နောက်ပိုင်းတော့ကျမတို့က၆မိနစ်ထိပဲကျမတို့အချိန်ပေးမယ်ဆိုတာလေးပြောရဲပေါ့နော်။ call တွေကနောက်ပိုင်းမှကြာပါဖြစ်လာတယ်ဆိုတော့နှောက်ရတဲ့ call တွေပါလာတယ်နေ့တိုင်းနေ့တိုင်းမှာ။ဈေးဆိုပြီးတော့ပြောတဲ့ call မျိုးလေး။အဲရိုင်းရိုင်းစိမ့်စိမ့်ချင်းချင်းတန်းတန်းပြောတဲ့ call မျိုးလေး။နောက်ခလေးဒီပေါ့ခလေးကြီးတောင်လျှောက်ဆက်ပြီးတော့ဇက်တိုက်ဆက်နေတယ်။ဒါမှမဟုတ်အုပ်စုလိုက်ကြီးစရာလုံးပြစ်လိုက်တယ်ပြောနေနေနေ။နောက်အဆိုးဆုံးကတော့အဲ sexual harassmentလူခေါ်လို့ရအောင်လို့ပေါ့တော့လိမ်မိုင်းဆိုင်နောက်ဆက်စောကားတဲ့စကားသုံးလုံးနေနဲ့ပြောနေခေါ်မျိုးတိခေါ်တာကြီးကြုံတာတဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ကျွန်မဆိုလို့ကျင်တာဟိုအဲလူတရားခေါ်ရဲဆိုရင်ဒီလိုခေါ်မျိုးကအဲငါးခေါ်လောက်ပြေတော့ဖြစ်ဖြစ်တယ်ဆိုပြီးမင်းတကယ်တမ်းကျတော့ပြင်ရတဲ့လူကပြင်လဲပြင်မယ်လေဒီခါစိတ်နှောက်ရှက်ဖြစ်လာတာပေါ့နော်အလိုမျိုးကြီးဟာပြေကြတယ်နော်လေအခုချိန်ကြီးတော့ကိုကဘယ်နည်းခံပြီးတော့ခြေနေပါလေဘာလို့ဆိုတော့တကယ်တမ်းတိကျလို့မေးတဲ့ပြည်သူကအများစုဖြစ်နေတော့လေတကယ်တော့ရတာလူကြီးလည်းမေးဖုန်းနဲ့ဆိုတော့เนาะသူမေးလို့ရတယ်ပြောလို့ရတယ်ဆိုတော့တကယ်ကိုအာကိုတစီနဲ့မေးနေကြတယ်လူကြီးရှိနေတဲ့အတွက်ကျွန်တော်ကဟိုကုံမျိုးတွေတော့တီးခံပြီးတော့အခုချိန်ကြီးတော့တီးခံနေနေတယ်ပေါ့လေ
ဆရာမတို့အနေနဲ့ရောအခုလိုမျိုးတွေဒီလိုတွေဖြစ်ပေးတဲ့အတွက်အာဒါဟိုဘယ်လောက်ထိထိရောက်မှုရှိတယ်လို့ရောပြောနိုင်ပါလဲရှင
်ထိရောက်မှုဘယ်လောက်ရှိလဲဆိုတာနဲ့ပတ်သက်ပြီးထိရောက်မှုရှိပါတယ်လို့ပဲပြောမှာလေ။ဘာကြောင့်လဲဆိုတော့ခုနကပြောတဲ့လိုမျိုးပေါ့။နောက်တချို့တွေကနေရနေနေပြီးတော့သူတို့မှအပြင်းအထန်သိမ်းမထွက်ရဘူး။သူတို့မှ information ရှားနိုင်မှုအားနေတဲ့နေရာမျိုးကြီးကျွန်တော်တို့ပြောပြတာလေးကိုသူကတကယ်လက်တူထားတယ်။တကယ်ကိုလေးလေးစားစားနားထောင်တယ်။ကျွန်တော်တို့ပြောတဲ့ information လေးကိုသူတို့သိချာမှတ်တယ်ပေါ့နော်။အဲ့လိုမျိုးဖြစ်တဲ့နောက်စိတ်ပူနေတဲ့လူမျိုးကိုကျွန်တော်တို့အတိုင်းအတာတစ်ခုထိတဲ့အမှန်ကြီးပြောပြပေးပြီးကျွန်တော်တို့ချင်းချင်းပြီးနိုင်တယ်ပေါ့နော်။နောက်တချို့ကဘယ်ပစ္စည်းမှဘယ်လောက်ကြောင်ဒီဘဝသက်ရှင်တာမျိုးကအစသူတို့ဘယ်လိုနေထိုင်နေတာမျိုးကအစဒါမျိုးမျိုးဆရာဝန်ကဓာတ်ရိုက်ပြောတာကိုကြားချင်းတော့ကျွန်တော်တို့ဓာတ်ရိုက်ပြောပြီးတော့ပြောပြီးလိုက်ခြင်းအပြင်ဒါ transmission ရှင်းချတဲ့နေရာမှာလည်းအထောက်အကူပြုမယ်လို့ယူဆရတယ်ပေါ့နော်။ကူဆက်တဲ့နေရာနေကျွန်တော်တို့တိကျပြောပေးတဲ့အတွက်နောက်သူခုနကပြောတဲ့ချိန်မှာလည်းပါပါတယ် prevention and control သူတို့တော်တော်မြည်ရပေါ့နော်။ဆိုတော့အဲ့အနေနဲ့နေကိုသူတို့တကယ်နားထောင်ပြီးတကယ်လိုက်နာသွားမယ်ဆိုရင်ကျွန်တော်တို့ဒါဒီလေဟိုချက်ချင်း direct မြင်သာထင်သာတာမဟုတ်တော့လေ indirect နည်းနဲ့ prevention and control လုပ်ငန်းတွေမှာကျွန်တော်တို့ကအခုအထောက်ပံ့ပေးနိုင်တယ်လို့ယူဆပါတယ
်။စေတုတေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမြို့မြို့မော်ပါရှင်။ကျန်းမာရေးဌာနရဲ့ COVID-19 အတွက် National Call Center ကို UNICEF အဖွဲ့ရဲ့ပတ်ပိုးမှု Blue Ocean Investment Limited ရဲ့ကူညီမှုတွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ mobile ဆက်သွယ်ရေး operator တွေဖြစ်ကြတဲ့ MPD, Telenor, Ooredoo, Mytel တို့ကလည်းပူးပေါင်းဆောင်ရွက်နေကြပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့2019ဖြစ်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ။